ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနှစ်ကလူ112ယောက်သေဆုံးခဲ့ရတဲ့အထည်ချုပ်ဆက်ယုံမိလောင်မှုနဲ့ပတ်သက်ပြီးဆက်ယုံပိုင်ရှင်2ယောက်နဲ့ဝန်ထမ်း11ယောက်ကိုမိအန်ဒီရဲ့ပေါ်ဆမှုနဲ့လူသေဆုံးမှုမှာအပြစ်မကင်းတဲ့အမှုတွေနဲ့ရဲတပ်ဖွဲ့ကတရားစွဲဆိုလိုက်ပါပြီ။ဆက်ယုံပိုင်ရှင်ဒလဝါဟိုစိန်းနဲ့ဇနီးနောက်မိဖို့ဆက်မှုမှာတာဝန်ရှိတဲ့လုံခြုံရေးအဆောင်တွေနဲ့မန်နေဂျာတွေကိုရဲတပ်ဖွဲ့ကတရားစွဲဆိုလိုက်တာပါ။ကမ္ဘာအထည်ချုပ်လုပ်ငန်းမှာဒုတိယအများဆုံးထုတ်လုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအာဏာပိုင်တွေကဆက်ယုံပိုင်ရှင်ကိုပထမဆုံးအကြိမ်ဖြစ်အခုလိုအရေးယူလိုက်တာဖြစ်ပါတယ်။မြို့တော်ဒါကာမြို့ပြင်မှာရှိတဲ့ထည်ချုပ်ဆက်ယုံမှာလုပ်ငန်းခွင်အန္တရာယ်ကင်းရေးစိတ်ချရအောင်ဆောင်ရွက်ဖို့ပြက်ကွက်ခဲ့ကြောင်းစီရင်ချက်ချခဲ့မယ်ဆိုရင်တနင်္ဂနွေနေ့ကဆွဲချက်တင်လိုက်တဲ့73ဦးဟာထောင်ဒဏ်တစ်သက်ကြခံနိုင်ပွဲရှိတယ်လို့ပြည်သူ့ဥပဒေအကျိုးဆောင်အန်ဝါကာဘီဘာဘူးကပြောပါတယ်။အဲ့ဒီဆက်ယုံဟာ American Walmart ကုန်တိုက်ကြီးတွေအပါအဝင်ကမ္ဘာတဝန်းနာမည်ကြီးကုမ္ပဏီတွေအတွက်အဝတ်အထည်တွေထုတ်လုပ်ပေးခဲ့ပေမယ့်ဆက်ယုံမှာအရေးပေါ်ထွက်ပေါက်မရှိသလိုမိသားကားတွေဝင်နိုင်တဲ့လမ်းမကြီးတွေပေါ်မှာတရှိတာမဟုတ်ပဲကျင်းမြောင်းလှတဲ့လမ်းမြောင်တွေကြားထဲမှာဆက်ယုံတွေတိစောက်ထားတာဖြစ်တယ်လို့ Mr. ဘာဘူးကပြောပါတယ်ရှင်။